Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အောက်တိုဘာလ29ရက်တောက်ချာနေ့ညပဲအတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေကြားရိုက်ဆက်ထွက်နေပါပြီရှင်အခုညပဲအတွက်ရုပ်သံတွေပါတင်ဆက်တဲ့အစီအစဉ်လေးကိုစီစဉ်တင်ဆက်ပေးသွားပါမယ်ရှင
်ဒီရင်ကင်းကြပါစီခင်ဗျာဒီကနေ့ညသတင်းတွေထဲမှာစစ်တပ်ကဖမ်းထားသူတွေကိုနှိပ်စက်မျက်မှန်းနဲ့သတင်းပေါ်စုံစမ်းစစ်ဆေးဖို့အမေရိကန်ကတောင်းဆိုလိုက်တဲ့သတင်းနဲ့အတူပြည်တွင်းကိုဗစ်ကူးစက်မှုအခြေအနေနဲ့ရှီလီမှာတော့ကိုဗစ်ထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေချထားတဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဦးဒမောင်သားနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်
။ဒီနေ့တောက်ချာနေညပဲအစီအစဉ်လေးမှာတော့ NLD ပါတီရဲ့နာယကတဦးဖြစ်တဲ့ဦးဝင်းထိန်ကိုထောင်ဒဏ်အနှစ်20ချမှတ်လိုက်ပါတယ်
။ဒီကိတော့အကြောက်ကြောင်နေမှာတတိယပြည်နိုင်ငံရောအထူးကော်မြူနီအငယ်သိန်းကိုရဇတိပုံမှန် 124 ဒက်ကဒီနဲ့အနှစ်20ချောင်းတန်းချလိုက်ပါတယ်ခင်ဗျာ။အခုညနေ3နာရီရပါ
နိုင်ငံတော်အကြီးအကျယ်ပြည့်အောင်လုပ်မှုပုံမှန် 124 ကကြီးနဲ့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်အနှစ်20ချလိုက်တာပါ။အောက်ဒီလိုက်စားမှုနဲ့တရားစွဲခံထားရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ဇနီးနောက်တစ်ခါရုံးချင်းမှဆက်ကောင်စီတပ်တွေအဖြစ်လာရောက်ထွက်ဆုံမယ်လို့နေပြည်တော်ကလာတဲ့သတင်းတွေအရာသိရပါတယ်။အခုလိုမျိုးဒီသတင်းတွေနဲ့အတူ EU ဥရောပသမဂ္ဂကမြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးအခုအထူးအခွင့်အရေးတွေကိုပြန်ရုပ်သိမ်းဖို့အတွက်ကမ္ဘာလုံးဆိုင်ရာအလုပ်သမားအဖွဲ့အစည်းတွေကလည်းတောင်းဆိုနေပါတယ်။အခုလိုသတင်းတွေကိုဒီညမှသိရမှာပါ။တခါအမျိုးသမီးကဏ္ဍတုတ္တဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးကတော့ဒီကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်သားတို့ကြီးညာပေးကြပါမယ်ရှင်
။မြန်မာနိုင်ငံတော်မှာဖမ်းဆီးခံရသူတွေကိုစစ်တပ်ကစနစ်တကျနှိမ့်တဲ့နှိမ့်ဆက်ညှဉ်းပန်းနေတယ်ဆိုတဲ့သတင်းပေါ်အလွန်အမင်းထိတ်လန့်တုန်လှုပ်ရတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောပြီးစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပါတယ်စစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်ညှဉ်းပန်းနှိပ်စက်ခံရပြီးပြန်လွတ်လာသူတွေက28ယောက်ကို AP သတင်းဌာနကတွစ်ဆုံဝင်မြန်ပြီးပေါ်ထုတ်ရေးသားထားတာထွက်လာပြီးတဲ့နောက်အမေရိကန်နိုင်ငံသားရဲ့ဌာနကတုံ့ပြန်ပြောဆိုတာပါနိုင်ငံတော်မှာအစီအစဉ်တကျနှိပ်စက်ညှဉ်းပန်းတဲ့နီလန်းကိုမြန်မာစစ်အစိုးရကအသုံးပြုနေတယ်ဆိုတဲ့သတင်းတွေပေါ်အလွန်အမင်းထိတ်လန့်တုန်လှုပ်ပြီးအမျက်ထွက်ရတယ်လို့စိတ်ထိခိုက်ရပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်မြန်မာနိုင်ငံမှာနှိမ့်စက်ညှဉ်းပန်းတဲ့တွေကိုခိုင်လုံတဲ့စုံစမ်းစစ်ဆေးမှုလိုအောင်မှာဖြစ်ပြီးအဲဒီလိုရက်တွေကျူးလွန်သူတွေကိုသူတို့လိုရက်တွေတောင်းခံမှုရှိအောင်လုပ်ရပါမယ်လို့လည်းပြောပါတယ်။အမေရိကန်အောက်လူတော်နိုင်ငံရေးကော်မတီကဝါရှင်ရီပပ်ဘလီကန်အမတ်မိုက်ကယ်မက်ကောကအောက်လူတော်မှာဆွေးနွေးထားတဲ့ဘာမာအဲဥပဒေမူကြမ်းကိုမဲခွဲဆွေးနွေးကြဖို့တိုက်တွန်းပါတယ်။ဒီဥပဒေမူကြမ်းထဲမှာမြန်မာစစ်ဘက်ပေါ်ထပ်ပြီးတံခတ်ရေးယူမယ့်အချက်တွေပေါ်ပါမယ်။အောက်လူတော်နိုင်ငံရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂရီဂရီမစ်ကလည်းဒီဥပဒေကိုအတူတူပြဋ္ဌာန်းဖို့တိုက်တွန်းပါတယ်။
ကိုဗစ်ကာကွယ်ဆေးကိုတိုင်းပြည်လူဦးရေ35ရာခိုင်နှုန်းထိုးပြီးဖြစ်ကြောင်းပရသိတ်စင်ကောင်းဆောင်ဗိုလ်ချုပ်မူကြီးမြောက်လိုင်ကပြောကြားလိုက်ပေမဲ့ Writer's Lane ဌာနရဲ့ကိန်းဂဏန်းတွေကတော့ဒါထက်မကရော်သေးနေတာကိုတွေ့ရပါတယ်။ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာ73ချိန်မြောက်ညှိနှိုင်းအစည်းအဝေးမှာအောက်တိုဘာလ28ရက်နေ့ကဗိုလ်ချုပ်မူကြီးမြောက်လိုင်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ Writer's Lane ဌာနကတော့အောက်တိုဘာ18ရက်နေ့ထိလူဦးရေရဲ့14.6 ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးလို့ပြတာပါတယ်။ပြီးခဲ့တဲ့အပတ်အတွင်းမြန်မာနိုင်ငံဟာတရက်ကိုပြန်မြတ် 23,500 ဆေးထိုးခဲ့တယ်ဆိုတာကြောင့်အဲဒီနှုန်းနဲ့သာဆိုလို့ရှိရင်လူကြီးရဲ့ဆယ်ရာခိုင်နှုန်းကိုထိုးဖို့ရက်ပေါင်း46ရက်ကြာမှဖြစ်တယ်လို့ Writer ကပြောပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကတော့ဒီဇင်ဘာလအတွင်းမှာတိုင်းပြည်လူကြီးရဲ့50ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးဖြစ်နိုင်မယ်လို့ခန့်မှန်းပြောသွားပါတယ်။ကျမ၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ2248ဦးရှိခဲ့ပြီးပိုးတွေ့သူ905ဦးရှိပါတယ်။ပိုးတွေ့ရခိုင်နှုန်းက 4.48 ရာခိုင်နှုန်းမှာသေဆုံးသူ22ဦးရှိပါတယ်။ဒီကနေ့ထိဆိုရင်တရားဝင်ဆေးရပိုးတွေ့သူစုစုပေါင်း 4,968,605 ဦးရှိနေပါပြီးလူမှုကူညီဆောက်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်ဆေးတဲ့များနိုင်စရာရှိတယ်လို့ပြောကြပါတယ်။
မြန်မာနိုင်ငံနဲ့နေဆက်ရုပ်နိုင်ငံရှိလီမျိုးကနေထွက်သွားခြင်းတွေကိုစီးရိတ်နဲ့ကိုအနည်းဆုံး9ရက်တိကျခွဲနေရမယ်တင်းကျပ်တဲ့သတ်မှတ်ချက်ကိုဆက်ပြီးထားသွားဖို့လိုအပ်တယ်လို့ရှိလီလူရမျိုးတော်ဝန်ရန်မူကသတင်းစာရှင်းလင်းပွဲတစ်ခုတင်ပြောသွားပါရယ်တိတ်ကိုခက်ခဲတဲ့အချိန်အခါတစ်ခုကိုမျိုးနေလူလူဖြတ်တန်းနေကြရတယ်လို့လည်းဒုတိယမျိုးတော်ဝန်ပြောတာကိုကိုးကားပြီးရှိလီမျိုးကွန်မြူနတီပါတီရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါရယ်ရှိလီမျိုးဟာဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးဆိုင်ရာအပြင်းထန်ဆုံးကန့်သတ်ချက်တွေချထားတဲ့မြို့တွေကတမျိုးဖြစ်ပါတယ်။မြို့ကန်တွေအနေနဲ့အရေးပေါ်အခြေအနေတစ်ခုခုအရာမဟုတ်ပဲမြို့ကန်တွေထွက်ချင်နေဆိုရင်မြို့အုပ်ချုပ်ရေးကစီစဉ်ပေးထားတဲ့တရားနေရာတွေမှာကိုယ်ဖာသာစရိတ်ကြခံပြီး9ရက်ထက်မနည်းတရားခွဲနေပြီးမှထွက်ရမယ်လို့ကန့်သတ်ထားတာပါ။ဒ
ဒီကနေ့ချက်ဟာယာယီပဲဖြစ်ပြီးကာယောဂချင်းဒီပေါ်မူတည်ပြီးတော့ချိန်ကြီးသွားမယ်လို့သူမျိုးတော်ဝန်ရန်ကပြောပေမဲ့အချိန်စရာအတီးကြကိုတော့မပြောပါဘူး။ရွှေလီမျိုးကိုကိုပြောကလုံးဝကင်းစင်တဲ့မျိုးဖြစ်ဖို့အီမန်ချက်ချလှုပ်ဆောင်နေပြီမယ်လေ။မြန်မာနိုင်ငံဘက်ကနေကိုဗစ်ကူးစက်နိုင်ရည်ရှိသူတွေတရားမဝင်နေဆက်ဖြောင်းဝင်လာတာကပြဿနာတစ်ခုဖြစ်ရှိနေဆက်ဖြစ်ပါတယ်။တပ်ပြည် Russia nai ngan do bai spontic tadin thana ne interview ma Adel Fata Baron nga pyo kha da ba. Da bi me sya na tain da ko san chin ja de pi du rue ga cha ta pa dei ne ya ma le lan rue bo twet san na pya ni cha se phit ba de.
نحن طلعنا بن طالب بجناحي البرهان بن طالب للمدنية سلمة للمدنية
البرهان سيبهو جمالو دانسو نجارة با يابي اوچو يسنگو بيان دوامو دانسو بالي فزيبو ني يابي سنگو آنا بيان لويبو غا ويبي باما جمالو ملو جمع بولو توغا بيوضو غيرا با
ဒီဝေမေရိကန်အတန်ညပိုင်းမှာပါဒါစစ်စစ်မီကိုညပိုင်း9နာရီကနေစနေနေ့အထိ
ဒါကြောင့်ပြည်ရဲ့လုံးဝမှုကိုတံပြန်ရေးအချိန်မြင့်လှုံ့ဆော်မှုအမေရိကန်အပါအဝင်မဟာမိတ်နိုင်ငံတွေကိုနှိုးဆော်ထားပါတယ်။တရုတ်စစ်ဖက်အလင်းမြန်တိုးတက်လာမှုဟာအမှန်ကန်ပဲလို့အမေရိကန်မှာဒုတိယအဆင့်အမြင့်ဆုံးစစ်ဖက်ရာရှိဖြစ်တဲ့ပူးတွဲစီးဥစည်းချုပ်များအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျွန်ဟိုက်တန်ကပြောပါတယ်သူတို့သွားနေတဲ့နှုံးနဲ့လမ်းကြောင်းကိုပြောင်းလဲဖို့ကျွန်တော်တို့တခုခုမလုပ်ဘူးဆိုရင်တော့ရုရှားနဲ့အမေရိကန်ကိုတရုတ်ကကြော်သွားပါလိမ့်မယ်လို့ကာကွယ်ရေးဆိုင်ရာတရုတ်များအဖွဲ့မှ VOE ကမိတာကိုဗိုလ်ချုပ်ကြီးဟိုက်တန်ကမနေ့ကပြဆိုခဲ့ပါတယ်ကျွန်တော်တို့တခုခုလုပ်ရမယ်လို့လည်းသူကဆိုပါတယ်တရုတ်နိုင်ငံကတန်တဲ့၅ဆမြန်တဲ့လက်နက်တခုကိုဇူလန်လကဆန်တတ်ခဲ့တယ်လို့ပူးတွဲစုစည်းချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာ့ခ်မီလီကပြောခဲ့ပြီးတရုတ်ကမှဗိုလ်ချုပ်ကြီးဟိုက်တန်ရဲ့တတိပေးချက်ထွက်လာတာပါသူဟာနောက်လာမှအငင်းစားယူရမှာဖြစ်ပါတယ်ရုပ်ရည်အရင်လက်နဲ့စံတမ်းမှုကသိက္ကိုစိတ်ပူစရာပဲလို့ဗိုလ်ချုပ်ကြီးမာ့ခ်မီလီက Bloomberg သုံးပြန်သတင်းဌာနကိုဗိုလ်ထူးနေကပြောခဲ့ပါတယ်
။တာလီဘန်တမန်တွေဟာပါကစ္စတန်မြို့တော်အစ္စလာမဘတ်နဲ့တခြားမြို့ကြီးတွေကကောင်စစ်ဝင်ရုံးတွေမှာအလုဆလုနေကြပါပြီလို့တာလီဘန်ရာရှိမြောက်နဲ့အာဖဂန်တပ်မတော်က VOA ကိုကြားသားပတင်းတွေကပြောကြပါတယ်။အစ္စလာမဘတ်ကအာဖဂန်တပ်ရုံးကိုပိတ်ပို့တဲ့တရားဝင်တာလီဘန်ကြောက်ကြစာမိတ်တူတွေကို VOA ကရရှိထားပါတယ်။ပါကစ္စတန်ကတာလီဘန်ဆိုအပ်ကိုအသိမှတ်ပြုမထားသေးပါဘူး။ဒါပေမဲ့အာဖဂန်နစ္စတန်နိုင်ငံကဘူးပြို့တော်မှာရှိတဲ့ပါကစ္စတန်သံအမတ်ကြီးမန်ဆော့ခန်ကတာလီဘန်အရာရှိတွေကိုဗီဇာထုတ်ပေးကြောင်း VOE ကိုအတည်ပြုကြော်ကြပါတယ်။ခေါင်းဆက်ဝင်ရုံးအလုပ်တွေအတွက်ခုချောမွေ့စည်းရေးအတွက်ဗီဇာကိုထုတ်ပေးခဲ့တဲ့အကြောင်းအာဖဂန်နစ္စတန်မှာပါကစ္စတန်နိုင်ငံသားတွေကလူသားချင်းစာနာထောက်ထားရေးအလုပ်တွေလုပ်ရမှာလွယ်ကူအောင်အာဖဂန်ခေါင်းဆက်ဝင်ကဆောင်ရွက်နိုင်ဖို့နဲ့ပါကစ္စတန်မှာရှိတဲ့အာဖဂန်နိုင်ငံသားတွေကိုကူညီတဲ့အလုပ်တွေလုပ်နိုင်အောင်ထုတ်ပေးခဲ့တာဖြစ်တယ်လို့သူကဆိုပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးထမောင်သားတို့ကြီးညာပေးခဲ့တာပါရှင် VOE မြန်မာပိုင်းရဲ့အောက်တိုဘာလ29ရက်တောက်ချာနေညပဲအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေတာပါည10နာရီအထိလှိုင်းတို့31 32 51နဲ့ပထမနာရီဘက်ကိုလှိုင်းလက်မီတာ190ရုပ်ကနေလည်းထုတ်ဖွင့်ပေးနေပါတယ်ရှင်အခုဆက်ပြီးမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုထုတ်ဖွင့်ပေးပါမယ်ထန်တလန်မြို့ကနေအိမ်တွေမီးရှို့ခံရတဲ့သတင်းကိုမပြောခင်မှာ NLD အကြီးအကဲတွေရဲ့အမှုအကြောင်းအရင်ပြောပါမယ်ရှင်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကတူဦးဖြစ်တဲ့ဦးဝင်းထိန်ကိုနေပြည်တော်အထူးတရားရုံးတစ်ခုကထောင်ဒဏ်အနှစ်20ချလိုက်ပါတယ်။နိုင်ငံတော်အကြီးအကဲပြည်အောင်လုံးမှုပုံမှန်124ခါကြီးနဲ့အမြင့်ဆုံးပြစ်ဒဏ်ချလိုက်တာပါ။နေပြည်တော်တည်ထောင်တရားရုံးမှာအဂတိလိုက်စားမှုတွေနဲ့တရားစွဲခံထားရတဲ့အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုလည်းဒီကနေ့ရုံးထုတ်ဆစ်ဆေးပါတယ်။လာမယ့်ရုံးချင်းကြရင်တော့စစ်ကောင်စီဘက်ကတပ်တွေထွက်ဆိုဖို့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ဇနီးကိုစတင်ဆစ်ဆေးမယ်လို့သိရပါတယ်။အခုလိုမျိုးနောက်ဆုံးရသိရတာတွေကိုတော့မဆုမွန်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND နာယကဦးဝင်းထိန်ကိုနေပြည်တော်အထူးတရားရုံးတစ်ခုကနေပြီးတော့နိုင်ငံတော်အကြီးအကဲပြတ်အောင်လုပ်မှုပုံမှန်124ကကြီးနဲ့ထောင်ဒဏ်အနှစ်20ချမှတ်လိုက်ပါတယ်ဒီပြစ်ဒဏ်အတွက်အယူခံတင်သွားမယ်လို့ဦးဝင်းထိန်ရဲ့ရှင်နေက VOA ကိုပြောပါတယ
်အဲကျွန်တော်တို့နေပြည်တော်အကျောက်ကြောင်နေမှာတတိယကြိလိုက်တရားရုံးအထူးကွန်မြူအနေနဲ့အငယ်သိန်းကိုရက်သက်ဒီပုံမှန် 124 desk ကကြီးနဲ့အနှစ်20ထောင်ဒဏ်ချလိုက်ပါတယ်ခင်ဗျအခုညနေ3နာရီရပါကျွန်တော်တို့ဘက်ကလည်းအငယ်သိန်းအနေနဲ့ပါတီမှတာဝန်ရှိတဲ့ပုဂ္ဂိုလ်နိုင်ငံရေးသမားဆိုင်ရာတရားအနေနဲ့ကျွန်တော်တို့ဥပဒေအရဥပဒေရဲ့ရှင်းလင်းချက်တွေကျင်းလို့ချက်တွေနောက်ပြန်တုံးနေရအစိုးရကိုဝေဖန်တာထောက်ပြတာထောက်ပြခွင့်ရှိတယ်ဆိုတော့ဥပဒေရှင်းတုံးနေရကျွန်တော်တို့ကအကွယ်ယူပြီးတော့ခုခံတယ်အဲ့ဒီအတွက်ဖြစ်တဲ့အခြေအနေကိုကျွန်တော်တို့ကလည်းဒီဖြစ်တဲ့နဲ့ပတ်သက်လို့ဥပဒေနဲ့မညီညွတ်ဘူးဆိုပြီးအယူခံဆက်ကပ်မှာပါခင်ဗျ
ပုံမှန်114ကကြီးနဲ့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်9နှစ်ကျခံရမယ်လို့အရင်ကသတ်မှတ်ထားတာပါဒါပေမဲ့ဆေးရုံချုပ်ရေးကောင်စီအာဏာသိမ်းပြီးဖေဖော်ဝါရီလ24ရက်နေ့ကအဲ့ဒီအမှုအတွက်အမြင့်ဆုံးပြစ်ဒဏ်ကိုအနှစ်20လို့ပြောင်းလဲပြင်ဆင်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတော့ရပ်ပိုင်းအကြမ်းမှာဖမ်းဆီးခံခဲ့ရတဲ့ဦးဝင်းထိန်ကိုနေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာရာဇသက်ကြီးပုံမှန် 124 ကကြီးနဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကနေပြည်တော်မှာသတင်းဌာနတချို့နဲ့တွေ့ဆုံပြီးပြည်သူတို့ပန်ကြားချက်ဆိုပြီးပြောခဲ့တာကနိုင်ငံတော်အကြီးအကျယ်ပြတ်စေတယ်ဆိုပြီးတရားစွဲခဲ့တာပါစစ်တပ်အာဏာသိမ်းတာဟာလုံသင့်လုံထိုက်တဲ့ကိစ္စမဟုတ်ဘူးလို့သတင်းမီဒီယာတွေကိုပြောကြားခဲ့တာကနိုင်ငံတော်အာဏာယူထားတဲ့ပါတီကြီးရဲ့ခေါင်းဆောင်တစ်ယောက်အနေနဲ့ဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေအပေါ်မှာတာဝန်ယူပြောဆိုတာဖြစ်တယ်လို့ပြီးခဲ့တဲ့ရုံးချိန်တွေမှာဦးဝင်းထိန်ဘက်ကထွက်ဆိုခဲ့ပါတယ်အသက်80ရှိပြီဖြစ်တဲ့ဦးဝင်းထိန်မှာစီးဂျိုသွေးတိုးနဲ့နှလုံးရောဂါတွေခံစားနေရသူဖြစ်ပါတယ်
လက်ရှိကျမ်းမာရေးအခြေအနေနဲ့အခုလိုအမိန်ချမှတ်လိုက်တဲ့အပေါ်မှာဦးဝင်းထင်ရဲ့အခြေအနေနဲ့ပတ်သက်လို့သူရှိနေကအခုလိုပြောပြပါတယ်။အငယ်ကျမ်းမာရေးကောင်းတဲ့သူကားရပြောရရင်တော့အသက်70ခန့်ရှိတဲ့ကျမ်းမာရေးတော့သူမှရှိတယ်လို့ပြောပါတယ်။အငယ်ကယုံကြည်တဲ့ကျမ်းမာရေးကမူလတော့90နှစ်ပဲရှိတယ်။ပြင်လိုက်ပြီးတော့အနှစ်20
အဲ့တော့သူကလည်းအနှစ်20ခါလိမ့်မယ်လို့သူ့ကိုယ်သူပြောပြီးတော့မျှော်လင့်ထားတယ်။အဲ့ဒီကသူ့မှာခဏရင်ရှိပါတယ်။သူကတော့ပေါ်ပေါ်ပါအနေနဲ့ပဲပြောပါတယ်။လက်ရှိနေပြီးတော့အချုပ်ထောင်မှာဖမ်းဆီးထားတဲ့ဦးဝင်းထိန်ကိုနှိရှေထောင်တန်းအမိန့်ချလိုက်ပြီးဖြစ်လို့တခြားထောင်ကိုပြောင်းရွှေ့ဖို့စီစဉ်နေတယ်လို့သူရှေ့နေကပြောပါတယ်။ဒါပေမဲ့ဘယ်ထောင်ကိုပြောင်းရွှေ့မလဲဆိုတာကိုတော့ ဒေါ်စန်းစုကြည်ရဲ့အာဂရီလိုက်စားမှုအမှုလေးမှုကိုဒီကနေ့အောက်တိုဘာလ29ရက်နေ့မှာနေပြည်တော်အထူးတရားရုံးမှာကြားနာပါတယ်။ဒေါ်ခင်ကြီးဖောင်ဒေးရှင်းအတွက်လုပ်တဲ့လာရောက်တော်စီမံကိန်းမှာဒေါ်စန်းစုကြည်နေထိုင်မှု L ပုံစံအိမ်ဆောက်တဲ့ဆိုပြီးဒေါ်စန်းစုကြည်တဦးတည်းကိုအာဂရီလိုက်စားမှုပုံမှန်55နဲ့ဆွဲဆိုထားသလိုလာရောက်တော်စိုက်ပျိုးတပ်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်နေပြည်တော်ရဲ့ မြို့နယ်နှစ်ခုမှာမြေနေရာတွေလျှောက်ထားတဲ့နေရာမှာလုံထုံးလုံနီးနဲ့ဆောင်ရွက်ခြင်းမရှိဘဲယာရုအရှိန်ဟွာကိုတုံးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဒေါ်စန်းစုကြည်အန်အန်ဒီအစိုးရလက်ထက်တုန်းကနေပြည်တော်မှာတာဝန်ရှိတဲ့သူတွေနဲ့ပူးတွဲအမှုတွေဖွင့်ထားတာဖြစ်ပါတယ်။အဲဒီလာရောက်တော်စီမံကိန်းမှာတတ်မှတ်ထားတဲ့လုံထုံးလုံနီးစီမင်းစီကံဖောက်ဖြက်ကျူးလွန်မှုနဲ့နေပြည်တော်မျိ ဦးရဲမင်းဦးတို့နဲ့ပူရွှဲဆွဲဆိုထားတဲ့အမှုဒီသုံးမှုကိုဒီကနေ့စစ်ဆေးခဲ့တယ်လို့စုံစမ်းသိရပါတယ်ဒီကနေ့ရုံချိန်မှာတော့အကြီးလိုက်စားမှုတိုက်ချက်ရေးကော်မရှင်ကစစ်ဆေးရေးမှုဦးရဲထက်ကိုပြန်လည်မေးခွန်းနေစစ်မေးတာအပြင်တရားလိုဘက်ကတင်သွင်းလာတဲ့တရားလိုပြတတ်သည့်နေပြည်တော်စီပင်ဌာနမှအောင်ဦးစိုးနိုင်ကိုအဓိကစစ်မေးတာတွေလုပ်ခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေအရသိ ဥပျောမင်းတဲ့ရဲ့ဇနီဒေါခင်မိမိကျွဲကစစ်ကောင်စီရဲ့တပ်တွေအဖြစ်လာရောက်ထွက်ဆိုလိမ့်မယ်လို့သိရပါတယ်။ဒေါဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှင်တွေကိုသတင်းမီဒီယာတွေကိုမဖြေကြဘူးပုံမှန်တရားလေးစက်လေးအမိန့်နဲ့စစ်ကောင်စီဘက်ကတားမြစ်ထားတာမို့အမှုအခြေအနေအသေးစိတ်ကိုတော့မသိရပါဘူးရှင်။
အနောက်ဒီကောင်းဆောင်တွေပေါ်နေပြီးတော့မှတရားဆွဲထားတဲ့အမှုတွေအကြောင်းကိုမှတ်စုမှတင်ပြခဲ့တာပါ။အခုဆက်ပြီးတော့ဒီချင်းပြည်နယ်ထန်တလန်မှာနေအိမ်တွေမီးရှို့ခံရတဲ့အကြောင်းကိုပြောပါဦးမယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်တမျိုးလုံးစစ်ဘေးလွတ်ရာတန်းဆောင်နေကြရတဲ့ဒီချင်းပြည်နယ်ထန်တလန်မြို့ကနေအိမ်တွေကိုစစ်ကောင်စီတပ်တွေမီးရှို့တဲ့အတွက်နေအိမ်တော်တော်များများမီးလောင်ခဲ့ပါတယ တွေဟာလည်းအစားအသောက်အကူအညီတွေတော်လေးလိုအပ်နေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ဦးတင်မောင်တန်းကကျင်းပြပါမယ်ရှင
်စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးနောက်ထန်တလန်တမျိုးလုံးဘေးလွတ်ရာတင်းချောင်နေရပါတယ်ဒီနေ့အောက်တိုဘာ29ရက်မနေ့ပိုင်းမှာစစ်ကောင်စီတပ်တွေမိရှို့တဲ့အတွက်နေအိမ်တွေမီးလောင်ကျွမ်းနေတယ်လို့ဒေသခံတွေကပြောပါတယ်မီးလောင်ကျွမ်းတဲ့အခြေအနေနဲ့ပတ်သက်လို့ထန်တလန်ဒေသခံတို့ကအခုလိုပြောပါတယ
်ဒီကျွန်တော်တို့ထန်တလန်မှာကဆရှိတာဆိုတာကအတိအကျတော့ကျွန်တော်တို့ရှိတဲ့ဆီမှာမရှိဘူးဆိုတော့တကယ်ကျွန်တော်တို့များကြီးတွေ့ပြတာကြတော့ခုနကြီးခွေးလောက်ကနေမီးလောင်တယ်လို့ပြောကြတယ်ပြီးရင်ဆသူတို့ဆလောင်တဲ့အိမ်ကကျွန်တော်တို့ထန်တလန်လမ်းစဉ်ကစီးပြီးတာနာတာထားတာအဲ့မှာသူတို့စစ်တပ်ကြီးကမီးရှို့တယ်ဆိုတာကကျွန်တော်တို့ထန်တလန်မှာဒီလိုဖြစ်နေလို့ဒီလိုမရှိတော့ဘူးစစ်တပ်တွေကစီရတာတူတော်ပဲရှိတယ်ဆိုတော့တူတော်ပဲမရှိဘူးနဲ့တူတော်ရှုမမောလို့ဒီမှာမရှိတော့အခုကကျွန်တော်တို့ကပါသွားပြီးပါသွားတဲ့အင်ဂျင်ဆက်မလို့ရှိပြီးအခုလဲလောင်နေတော့အဲ့ဒါနဲ့မိကမြင်းမြင်းမီတူလူလည်းမရှိဘူးလူလည်းမရှိဘူးဆိုတော့စစ်တပ်တွေကလည်းမိမီမီရှိဒီကံကတိတ်ပွေးလို့မရှိဘူးသူတို့တာနဲ့မကြောက်ဒီကံနဲ့သူတို့ကရှုတာပေါ့
မနေ့9နာရီကျော်ကနေလောင်ကျွမ်းတဲ့မိဟာညနေ4နာရီအထိငိမ့်သက်မဲ့သူမရှိပဲလောင်ကျွမ်းနေတာဖြစ်ပြီးနေအလုံး30ကျော်မိလောင်ကျွမ်းနေပါတယ်အခုလိုဖြစ်ရတာဟာတိုက်ပွဲဖြစ်ပွားတာကြောင့်မဟုတ်ပဲစစ်ကောင်စီတပ်ကမိရှို့တဲ့အတွက်မိလောင်ရတာဖြစ်တယ်လို့ပြောပါတယ်မိလောင်ပြီးနောက်စစ်ကောင်စီဘက်ကတင်းနှပ်ပစ်ဖောက်တာတွေပြုလုပ်တယ်လို့ထန်တလန် CDF ကအတည်ပြုပြောကြပါတယ်ထန်တလန်မြို့နယ်အိမ်တွေမိရှို့ခံရတယ်ဆိုတဲ့ Dita Gane PDF to a Pio Sujet in a Padabi, Tabro, Dreman, Janjaigu, Mimian Tabare, Dren Tobin, a change hero, Janjaje, Yashi Levabu. Sikhosi Tatuna, CDF Tapueto, Taibuetia Babi, and now, New Andrea, Belu Yago, Dreshan Tabigiavare, Sebe Shau Niara, the Lajo Janilare, to Sebe Shau Nima, Sae Tawi, a Kakeru Shilabare. Lachi Kakeru goes Sebe Shau de Uga, Akulu, Piovare.
ဆူတော့ခဲ့တယ်ကအဖားစီယာမရှိတော့ဘူးလေဒါအဖားစာရတဲ့တော်တော်လေးတော့ခဲ့လို့ကြတယ်ဟုတ်ကဲ့ကျွန်တော်အဖားစာရတဲ့နေရာကဟာခါနဲ့ခံတရားနဲ့အများကြီးတော့ရွှေချက်တာပေါ့နော်အခုတော့တော်လို့မရတော့ဖြစ်နေတယ်အခုဆန်တရားဟာခါကလည်းပြည့်စုံလို့မရတော့ဘူးဆန်တရားကလည်းပြည့်စုံလို့မရတော့ဘူးဆန်တရားရှင်တော့အခုတော့ပြည့်စုံပဲဒီလိုလေဟာစီယာရဲ့ယူမဲ့နေရာမရှိတော့ဖြစ်နေတယ်အဲ့ဒါဆိုထန်တလာ
ပြည်နယ်ထန်တလန်မှာနေအိမ်20ကျော်မိလောင်ကျွမ်းရတာပါမိလောင်နံကိုညှိတက်တဲ့တင်းဥစရာတူကြီးစံထိမှန်လို့တိတ်ဆုံးခဲ့ရပြီးနောက်ပိုင်းတမျိုးလုံးစစ်ဘေးလွတ်ရာကိုတင်းဆောင်ခဲ့ရတာလည်းဖြစ်ပါတယ်။
ချင်းပြည်နယ်ထန်တလန်မှာနေအိမ်တွင်မီးရှို့ခံရသလိုကြားပြည်နယ်မိုးပြဲပတ်မှာလည်းလက်နက်ကြီးကြီးကြားလို့တိတ်ဆုံးမှုတွေရှိတဲ့တဲ့တွင်ကိုဆက်ပါအောင်မရှင်။ရှမ်းပြည်နယ်နဲ့ကြားပြည်နယ်နယ်စပ်မိုးပြဲမြို့ပြင်မှာတောင်ရခင်းတစ်ခုမှာဒီလက်နက်ကြီးကြားလို့အမျိုးသမီးတဦးတိတ်ဆုံးပြီးတော့အမျိုးသားတဦးတန်ရပြင်းပြင်းထန်ထန်ရရှိတယ်လို့ဒေသခံတွေကပြောပါရတယ်။စစ်တပ်နဲ့ဒေသခံပြည ီးတော့တင်ပြပါမယ်ရှင်
စစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မူပြည်မြို့ပြင်ဘက်ကိုဒီကနေ့အောက်တိုဘာလ29ရက်နေ့မနေ့အစောပိုင်းတုန်းကစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်တောင်ယာခင်းတစ်ခုပေါ်ကိုလက်နက်ကြီးကြီးတစ်ခုကျပြီးတော့အမျိုးသမီးတစ်ယောက်တိဆုံးခဲ့ပါတယ်။အမျိုးသားတစ်ယောက်လည်းပြင်းထန်တန်ရာရခဲ့တယ်ဆိုပြီးတော့ဒေသခံတယောက်ကခုလိုပြောပါတယ်
။ကျွန်တော်တို့လည်းခြံသေးတွေရောက်နေတော့ဗောနော်အဲ့ဒါကရုပ်ကနေစီသွားတယ်ဒီဒီကအပြင်မူပြအဆက်ဆက်နော်ဒါမနေ့10နိုင်ကလေးကစရှိတာပေါ့နော်သူကြည့်သူအာသိနေတော့ပေါ့နော်သူကနေဒီနေပေါ့နော်ဦးမီတစ်ချက်ဦးတစ်ချက်ရှိတာမနေ့ဒီအရသာရှိတာအမျိုးသားတူရဒီစုရဲ့ရအပြင်ဒီပေါ့ဒါမဲ့အမျိုးသမီးတူရပွဲချင်းဒီဒီဆောင်သွားတာပေါ့နော်အခုတော့တည်ချီလေးကဒီတော့ပဲသိရသေးတယ်နောက်ဒီဒီဆောင်ပိုင်းကတော့သူတို့ဒီကျတဲ့တလောဖူလောတဲ့နေရာမှာအများပြသူဆက်ဆောင်သွားတော့
စစ်တပ်ဘက်ကလည်းနဲ့ကြီးပင်နဲ့ပြစ်ခတ်တဲ့နေရာနားမှာဒေသခံကာကွယ်အဖွဲ့တွေလည်းရှိနေပါသေးတယ်။ဒါကြောင့်မနေ့17ရက်ခွဲလောက်မှာစစ်တပ်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့မိုးပြင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူတယောက်ကဖေဖော်ကိုပြောပါသေးတယ်။
ကျွန်တော်တို့မိုးပြင်းရဲ့မြို့ထွက်နည်းနည်းစပိုင်လောက်ပေါ်မှာဆိုတော့နည်းနည်းဆက်ဆက်ရှိရောအဲ့စစ်တပ်ကလည်းပြီးတော့ကျွန်တော်တို့ဒီမိုးပြင်းကိုဖြတ်ပြီးတော့မိုးပြင်းကိုစစ်ကြောင်းထုတ်ဖို့သူတို့ပြင်နေပေါ့နော်ပြင်နေလို့ကျွန်တော်တို့တရင်ရလို့ကျွန်တော်တို့ပြည်ပြေခင်းထောက်လို့တယ်အဲ့ဒီနေမှာသူတို့ကဒီစီတူနဲ့ပြည်ပြေခင်းထောက်မှားပြီးတော့သူတို့ကဖြစ်လိုက်စီတူဖြစ်သွားတာပေါ့နော်စီတူဖြစ်လိုက်တဲ့အချိန်မှာကျွန်တော်လည်းကြည့်ရဲ့ခင်ဗျအဲ့ဒါကိုကျွန်တော်ပြည်သူဆွဲထုတ်ဖို့ပေါ့နော်ဆွဲထုတ်ဖို့ကြိုးစားရမှာသူတို့ကဆက်မပြတ်ဖြစ်ခဲ့တဲ့အခါမှာကျွန်တော်တို့အပြန်အလှန်ပြစ်ခတ်မှုဖြစ်တယ်ပေါ့အပြန်အလှန်ပြစ်ခတ်မှုဖြစ်တော့ဟိုပြင်းထန်ရလဒီကမှုဖြစ်တယ်ဒီပြောကျွန်တော်လူနာလဲဆွဲထုတ်လို့အဆင်မပြေရနဲ့ကျွန်တော်နောက်ကိုဆုတ်တယ်ဆုတ်တော့ကြတော့တက်နဲ့ကြီးရဲ့ဒီမျိုးတွင်လူတွေရက်ွက်တွေကို website ဖြစ်လာတယ်
ပြည်ရဲ့၃-၄ရက်အတွင်းမှာမိုးပြင်းမြို့တဝိုင်းမှာတိုက်ပွဲတွေရပ်နေရာကြောင့်ဘေးလွတ်ရာကိုတိမ်းရှောင်နေတဲ့ဒေသခံတချို့မျိုးဘက်ကိုပြန်လာကြပြီးတော့ညီပဲပြောင်းမှုစကားတွေရိတ်သိမ်းနေကြချိန်မှာအခုလိုလက်နက်ကြီးတွေကြားခဲ့ရပါတောင်ယာခင်းထဲမှာပိတ်မိနေတဲ့ဒေသခံတချို့ကိုလည်းကယ်ထုတ်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခမရ၄နှစ်နှစ်တရင်တက်ဆွဲထားတဲ့နေရာဘက်ကနေပြီးတော့လက်နဲ့ကြည့်ဝင်နေပြစ်ခတ်နေရလူဒေသခံတွေကဗီဒီယိုကိုပြောပါတယ်
။အဲ့ဒီခမရ၄နှစ်နှစ်ပေါ့နော်ခမရ၄နှစ်နှစ်ပြည်တဲ့နောက်ဒီ၄နှစ်နှစ်စာရဲ့အနောက်ဖက်မှာသူ့ဆောင်ဆုံးပေါ်မှာနေရာယူထားတာရှိတယ်။အဲ့မှာလည်းပြည်တယ်နောက်အခုကအဖြစ်ပေါင်းဖက်နောက်ကျမယ်ဒီကုန်းတာဖက်အနေနဲ့အသိခတာကြားတာပေါ့နော်ဒီနဲ့ဒီနဲ့ပေါ့နော်အဲ့ဒါဆုံးတာဖက်လေးပဲဆက်မှန်းယူရတာပေါ့နော်
ကြရပြည်တွေကမိုးပြင်းနဲ့ကပ်နေတဲ့ဖေခုံမျိုးမှလည်းပြီးခဲ့တဲ့ရက်ပိုင်းတွေကအရသာပြည်သူတွေရှိတဲ့ဘက်မှာလက်နဲ့ကြီးလက်နဲ့ငယ်တွေနဲ့ပြစ်ခတ်မှုတွေလုပ်တဲ့အတွက်ကက်တဲရွာရွှေပြည်အေးရွာစတဲ့ရွာတွေကရွာလုံးကျွထွက်ပြေးတင်းချောင်းနေကြရပါလိမ့်ရှင်
။အခုဆက်ပြီးတော့ဒီစစ်ကောင်စီပေါ်ဖိအားပေးဖို့အတွက်နိုင်ငံကအလို့သမားအဖွဲ့ရဲ့ EU ကိုတိုက်တွန်းနေတဲ့တင်းကိုပြောပြပါအောင်မယ်ရှင်။EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခံစားခွင့်တွေပြန်ရုပ်သိမ်းဖို့အတွက်ကမ္ဘာလုံးဆိုင်ရာအလို့သမားအဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်။
စစ်ကောင်စီရဲ့လူခွင့်ရေးနဲ့လုံတမအကြီးချိုးဖောက်မှုတွေကြောင့်ဆိုပြီးတော့အခုလိုတောင်းဆိုနေကြတာပါ။EU ကအရေးယူလုပ်ဆောင်ခဲ့မယ်ဆိုရင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲ။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းချန်ကပြောပြပါမယ်ရှင်။EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးခံစားခွင့်တွေကိုအမြန်ဆုံးပြန်ရုပ်သိမ်းဖို့အတွက် အော်ဒိုဘာလ23ရက်နေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာအပြစ်မဲ့လူလူကိုတတ်ချက်တာ၊နှင်းပန်းတာ၊ထောင်ချတာ၊စားတဲ့လူမဆန်တဲ့လုပ်ရက်တွေကို EU ကတုံ့ပြန်ဖို့တာဝန်ရှိတဲ့အတွက်ဆိုပြီးကမ္ဘာတစ်ဝန်းကအလုံတမားအဖွဲ့တွေကိုကိုယ်စားပြုပြီးတောင်းဆိုတာဖြစ်တယ်လို့ Industrial All အဖွဲ့ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင် EU အဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံကိုပေးထားတဲ့ GSP EPA လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစား권ကနေမြန်မာနိုင်ငံတွေကနိုင်ငံသားယင်းနှိမ့်နှံမှုတွေမြန်မာလုပ်ငန်းရှင်တွေအကျိုးအမြတ်တွေရနေတာပါ EU ကဒီလိုပေးထားတာဟာဖွံ့ဖြိုးဆဲမြန်မာနိုင်ငံမှာလူအခွင့်အရေးအလုံသမားအခွင့်အရေးတွေတိုးတက်လာစေဖို့ရည်ရွယ်ပြီးပေးတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့ဗဟိုကော်မတီဝင်ဒေါ်ခိုင်စာအောင်ကပြောပါရယ
်အဲ့တော့ EU ရဲ့ရေးယူမှုက EPA ကိုရုပ်သိမ်းလိုက်မယ်ဆိုရင်ဘာဖြစ်လာနိုင်လဲလဲဆိုတော့ဒီမြန်မာနိုင်ငံထဲမှာရှိတဲ့ယင်းနှိမ့်ညွန့်နှံတဲ့သူတွေအနေနဲ့ EU ကိုပစ္စည်းတင်ပို့တဲ့အခါမှာဒါအခွင့်ပေးရမယ်ဆိုတာဖြစ်လာတာပေါ့နော်ဒီ EPA ကိုရုပ်သိမ်းရဆိုတာကကုမ္ပဏီတွေမြန်မာပြည်မှာမလုံနေတော့ဆိုတော့သဘောမျိုးမဟုတ်ဘူးကုမ္ပဏီတွေဒီ EU ကိုကွန်မြူစီတင်ပို့တဲ့အခါမှာအခွန်အရင်တော့လို့တင်လို့ခွင့်မရတော့ဘူးဆိုတဲ့သဘောပေါ်တာဖြစ်ပါတယ်ဒါကြောင့်မလို့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာပြည်မှာသူတို့ဆက်လုပ်ကောင်းလုပ်နိုင်တယ်ဒါပေမဲ့ EU ကိုပို့လို့ရှိရင်တော့သူတို့အခွန်ပေးရ
မယ်မြန်မာနိုင်ငံကအလို့သမားတွေဟာအကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ဆက်အနာရှင်ရဲ့ညှဉ်းပန်းမှုတွေအောက်မှာနေထိုင်နေရတာကြောင့်ဒီလိုဒီမိုကရေစီမဆန်တဲ့ရက်စက်တဲ့အာဏာရှင်ကိုစီးပွားရေးပိတ်ဆို့မှုတွေလုပ်ပေးဖို့မြန်မာနိုင်ငံတွင်းအလုံသမားအဖွဲ့အစည်းတွေကတောင်းဆိုထားကြောင်း Industrial All အဖွဲ့ကပြောပါတယ်။အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါတဲ့အလုံသမား3သိန်းလောက်ကိုအလုံကနေထုတ်ပယ်လိုက်ပြီးတော့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုကန့်သက်ချုပ်ချယ်တာဟာထင်ရှားလွန်းကြောင်းသူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ကုန်သွယ်ရေးအထူးခံစား권တွေကို EU ဘက်ကပြန်ရုပ်သိမ်းမဲ့အစီအစဉ်အကောင့်ထဲပေါ်လာပြီဆိုရင်တော့မြန်မာအလုံသမားတွေထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတာပ
ါဒီအခွန်ကိုမပေးခြင်းလို့မြန်မာပြည်ကနေပြီးတော့မှစီးပွားရေးလုပ်ငန်းတွေကရပ်ဆိုင်းပြီးတော့ထွက်သွားမယ်ဆိုလို့ရှိရင်တော့အဲ့လိုထွက်သွားတဲ့လုပ်ငန်းတွေမှာရှိတဲ့အလုံသမားတွေကတော့အလုံအကင်ကြီးဆုံးရှုံးသွားနိုင်တဲ့အနေအထားတွေရှိပါတယ်သို့တော့လည်းပြည်နိုင်ငံမှာပဲဖြစ်ရစီးပွားရေးလုပ်တဲ့ဆိုရင် export import လုပ်တဲ့ဆိုရင်အခွန်ပေးရတယ်ဆိုတာကအထုံးစံပဲဖြစ်ပါတယ်ဒါကြောင့်မို့လို့ဒီEU ကနေဒီလိုရုပ်သိမ်းတဲ့ဟာကအလုံသမားတွေအပေါ်မှာထိခိုက်နေတာမှုရှိမလားဆိုတာနဲ့ပတ်သက်ရင်တော့အလုံရှင်တွေဒီရင်းနှီးမြှုပ်နှံတဲ့သူတွေရဲ့အဆုံးဖြတ်ချက်ပေါ်မှာပို့ပြီးတော့မှုတည်တယ်လို့ပြောရမှာဖြစ်ပါတယ
်။ EU ကပေးထားတဲ့ကုန်သွယ်ရေးအထူးခွင့်ရေးကိုမြန်မာနိုင်ငံက2013မှာစပြီးရခဲ့တာပါ။အဲဒီနောက်ပိုင်းကစလို့မြန်မာအထည်ချုပ်လုပ်ငန်းမှာလာရောက်ရင်းနှီးမြှုပ်နှံသူတွေများလာပြီးအလုပ်ကံရေးအတွက်9သိန်းလောက်အထိပေါ်လာခဲ့ပါတယ်။ COVID ကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုတ်လက်မဲ့နှုံများလာတဲ့မြန်မာနိုင်ငံဟာ2021ပထမနှစ်ဝက်အတွင်းမှာအလုတ်ကင်တန်းပေါင်း 1.2 တန်းလောက်ဆုံးရှုံးခဲ့တယ်လို့အပီပီဆိုင်ရာအလုတ်သမားရေးရအဖွဲ့ ILO ကဇူလိုင်လ19ရက်နေ့မှာထုတ်ပြန်ထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးမတည်ငြိမ်တာကြောင့်တခြားနိုင်ငံတကာလုပ်ငန်းကြီးတွေကလည်းလုပ်ငန်းတွေရပ်ပစ်ပြီးမြန်မာနိုင်ငံထဲကနေထွက်သွားနေကြပြီလို့အလုတ်သမားအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ။
ကိုငိမ့်တန်တင်ပြခဲ့တာပါရှင် VOE မြန်မာပိုင်းကနေညဘက်ထုတ်လွှင့်ချက်တွေကိုလှိုင်းတို31 32 58တို့ကနေလဲဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒုတိယပိုင်းကြားလို့ရှင်တော့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
် VOE American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်သူတို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ ending.com/downloads ရဲ့ web link site မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေအောက်တိုဘာလ29ရက်တောက်ချာနေ့ညပိုင်းအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်ပတ်စဉ်အစီအစဉ်တွေမှာတော့ကိုဗစ်ကရောဂါကာကွယ်မဲ့တောက်ဆေးထုတ်နိုင်မှုအတွက်ကြိုးစားနေခြင်းဒီဆေးတွေရဲ့လုံခြုံစိတ်ချရမှုကိုဘယ်လိုဆန်းသပ်တယ်လဲဆိုတာသိပ္ပံနဲ့ဉာဏ်ပညာအစီအစဉ်မှာသိရပါမယ်။တခါအမေရိကန်မှာကုန်ဆေးနှုံးတွေတက်နေတာဘာကြောင့်လဲဆိုတာကိုလည်းသုတဆုံတဲ့အမေရိကန်တခွင်အစီအစဉ်မှာနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေတန်းနဲ့ချီရှိတဲ့ထိုင်းနိုင်ငံမှာကိုဗစ်ကြောင့်လုပ်ငန်းတွေရပ်ဆိုင်းပိတ်သိမ်းတာတွေရှိနေတာမို့မြန်မာရွှေပြောင်းအလုပ်သမားအများအပြားအရင်ထက်ပိုပြီးတော့အခက်အခဲတွေကြုံနေပါတယ်။အထူးသဖြင့်ဒီအမျိုးသမီးရွှေပြောင်းအလုပ်သမားတွေကြားမှာအလုပ်လက်မဲ့တွေပိုများလာပြီးတော့စားဝတ်နေရေးပိုပြီးတော့ကျပ်တဲနေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာအမျိုးသမီးရွှေပြောင်းအလုပ်သမားတွေကိုဗစ်ကြောင့်ကြုံတွေ့နေရတဲ့အခက်အခဲဒါတွေကိုဘယ်လိုရင်ဆိုင်ကျော်ဖြတ်ဖို့ကြိုးစားနေရတယ်ဆိုတာကိုဒီတစ်ပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးစူးစီးတင်ပြထားပါတယ်ရှင်။ပူစမ်မှုတတိယလိုင်းတန်းဆူဆူဝါးဝါကျုံနေရတဲ့မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံမှာကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ကျခဲ့ရပြီးတော့အသွားအလာကန့်တန့်မှုတွေလည်းနေရာအတော်များများမှာဆက်ရှိနေတာကြောင့်တနေရာကနေတနေရာရွှေ့ပြောင်းလုပ်လုကင်နေကြရတဲ့မြန်မာနိုင်ငံကအလုပ်သမားတွေအတွက်အရင်နဲ့မတူတဲ့အကျက်အတဲတွေပိုးပြီးတော့ကျုံလာနေရပါတယ်။ငွေကိုကလေးကအခက်ခဲတွေကြားမှာအလုပ်လုပ်နေကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်ကိုဗစ်ကာလမှာစားဝတ်နေရေးပိုးပြီးတော့ကျက်တဲလာတာပါ။ထိုင်းနိုင်ငံတောင်ပိုင်းဖန်ခခရိုင်ကစားတောက်ဆိုင်တစ်ခုမှာအလုံလုံနေတဲ့မက်ခင်ချိုဝင်းကတော့ကိုဗစ်ပထမလိုင်းတန်းစခဲ့တဲ့အချိန်ကတည်းကအလုံလက်မဲ့ဖြစ်နေတာအခုဆိုရင်နှစ်နဲ့ချီရှိနေပြီလို့ပြောပါတယ်
။အခုကဒီကိုဗစ်ဆိုင်ဟုတ်တယ်ကကျွန်တော်တို့ကလုံးမရှိပါဘူးရှင်ကျွန်တော်တို့မျိုးသမီးတွေကျွန်တော်တို့အရင်ကဆိုလို့ရှိရင်ဒီဖန်ခဖက်မှာဆိုင်းဒီဈေးဆိုင်တွေရောင်းနေချင်းဈေးဆိုင်တွေရောင်းတဲ့ခါကျတော့ပထမကိုဗစ်ကတည်းကပိတ်ထတာအခုထိလုံးမရှိဘူးရှင်ကျွန်တော်တို့မျိုးသမီးတွေကိုဗစ်ပထမမင်းကြီးတွေအဖြစ်နေတာဆိုကျွန်တော်တို့ဆိုလို့ရှိရင်လေကျွန်တော်တို့လည်းဒီသမားလို့ရှာတယ်မှာဒါမှရှာမတွေ့ဘူးဒါမှတထဲတွေကြတော့ပြောတယ်ဟိုနှင်းဖွင့်မယ်လို့လို့ဒီနှင်းကိုဖွင့်မယ်လို့သူတို့တွေကအဲ့လိုညှိုးလင်းချဲနေတဲ့ဟိုလာနောက်လာဖွင့်မယ်လို့လို့အဲ့လိုမျိုးသူတို့တွေကပြောနေတယ်မှာဒါမှတကယ်လို့ညာတခြားလို့ရှာမယ်ဆိုလို့ရှိရင်တော့ဒီကိုပဲကြာမှာတခြားတရားကွာနဲ့တရားကွာပွားဖို့ကလည်းဆင်မပြေဘူးအမရဲ့ဒီလိုရှင်ဒီနေရာတဝိုင်းလက်ရှာမယ်ဆိုတာကလည်းလုံးရလည်းအားရှာတဲ့အမရဲ့ခက်ခက်တွေးတယ်ခက်ခက်တွေးရဆိုတော့အဲ့ဒီမျိုးလေးချဲတင်လဲရတယ်ဘယ်လိုရှိဆက်တိုးမှလည်းမသိဘူးဆိုတော့မပြောနိုင်ဘူးအမရဲ့ကျမတို့လက်ရှိဖြစ်နေတာကဒီကိုဗစ်ရောဂါကြောင့်ရယ်ပြီးလို့ရှင်ဒီလက်ရှိလုံးလာမဲ့ဖြစ်နေတဲ့အခက်ခဲတွေရယ်ပြီးလို့ရှင်ဒီလမ်းပန်းဆက်သွယ်ရေးခက်ခဲတွေရောခက်ခဲတွေရောခက်ခဲတွေရတော့အများကြီးမရဲ့
လက်ရှိမှာခင်ပွန်းဖြစ်သူတယောက်တည်းရဲ့လှုပ်အားနဲ့မိသားစုတစုလုံးကြက်ကြက်တဲတဲရက်တည်နေရတယ်လို့လဲမတ်ချူမာကပြောပြပါဗျ။ဒီလိုမျိုးစာဝင်နေရေးကြက်တဲတဲတစ်ချိန်ထဲမှာမြန်မာနိုင်ငံသားတွေကိုယောဂပိုးတည်တာတဲ့သူတွေအဖြစ်မြင်ကြတဲ့ထိုင်းတွေအများအပြားရှိနေပြီးတော့သူတို့ရဲ့ခွဲခြားဆက်ဆံတာကိုလည်းခံရတယ်လို့မတ်ချူမာကပြောပါဗျ
။သူတို့ပြောတာကကျွန်တော်မြန်မာတွေကကိုဗစ်ဖြစ်ရတယ်ဆိုတော့သူတို့ဆိုင်တွေထဲကိုလည်းပြေးမလာဘူးသူတို့ဟိုဈေးဝင်ချင်လို့ရှိရင်သူတို့ဈေးဆိုင်ရှိနေတဲ့လမ်းတွေရောက်ရတယ်သူတို့ထွက်လာပေးတဲ့ချိန်မှာဝယ်လို့ရတယ်အဲ့လိုမျိုးခွဲခြားဆက်ဆံတာကိုလည်းခံရတဲ့ချိန်မှာသူတို့ပြောတာကတော့ရှင်းပြလို့တော့မစီရကူလာတဲ့ဆိုပြီးတော့လေကျွန်တော်တို့အဲ့လိုမျိုးခွဲခြားဆက်ဆံလေးခံရတာသူတို့ပြောဖို့အမှားရေဒါပေမဲ့ကျွန်တော်တို့ကမှအဲ့လိုထိမရဘူ
းအစောပိုင်းပထမလိုင်းနဲ့ဒုတိယလိုင်းကိုဗစ်ကူးစက်မှုကာလတွေတုန်းကအခုလိုခွဲခြားဆက်ဆံတာတွေတိတ်မရှိခဲ့ပေမဲ့အခုနောက်ဆုံးကူးစက်မှုတွေဆူဆူဝါးဝါးကျုံလာရတဲ့အခါမှာတော့မြမာတွေကိုအပြစ်ဖို့ကြတဲ့သူတွေခွဲခြားဆက်ဆံတာတွေပို့ပြီးတော့များလာတာဖြစ်တယ်လို့ထိုင်းနိုင်ငံတောင်ပိုင်းရဘာဆက်ခင်းတစ်ခုမှာအလုံလုံနေတဲ့မက်ခင်မာဆူကလည်းသူကြုံရတာတွေကိုပြောပြပါဗျ
။ကျမတို့ကြုံရတာကတော့ကျမတို့ဘက်မှဆိုရင်ထိုင်းတွေကအခုနောက်ဖြစ်တဲ့ကိုဗစ်မှာကြတော့နည်းနည်းခွဲခြားဆက်ဆံမှုရှိနေရှင်။ကျမတို့မြန်မာတွေပေါ့နော်အရင်တိုင်းတော့ခွဲခြားဆက်ဆံမှုမရှိဘူးအခုကျတော့ခွဲခြားဆက်ဆံမှုရှိတယ်။အပြင်မထွက်နဲ့လို့ဈေးတော့ဝယ်လို့ရှိရင်အော်မြန်မာဆိုရင်သူတို့မကြိုက်တာတော့အဲလိုမျိုးပေါ့နော်ကျမတို့ဆိုရင် ก็ไม่เต็มเลยเนี่ยมาดูสิก็ไม่เต็มน้ำเชื่อเพื่อนชิวเสียใจตัวต่างมาค่อยช้าเสียสันดาเรียบร้อยแต่มาดูสิเท่าเวลุชิเลยเล่นทุเล่สิเอลูมิวเลยบ่เนี่ยเราเนี่ยมาเลยน้ำเลวบ้านยาสติเพียบบ่เนาะเอลูเปลี่ยนหาเรื่องชีวิตเองคุณเปลี่ยนไหนมาบ่โอเค
เมื่อกี้มาสูเนี่ยตุยเข้มงวดตัวรู้กันรู้เพราะว่าชุดเจ้าลูกลูกจ่ายตุยบ้างพอเด็กคุณมาลูกลงนี่เลยตุยตากันรู้กูพิจารณาลูกเปลี่ยวตัวเขียร์เลยลูกเปลี่ยวไปเลยยี่มันยังงาช่วยเปลี่ยวลูกตัวมารีอันนี้เปลี่ยวลูกลงนี่จ่ายใส่เปลี่ยวอีมวยมีลงงานด้วยเลยกูพิจารณาเสียเปลี่ยวลายลายเรื่องนี้แล้วจ้ะยี่มันลูกตัวมารีอันนี้เปลี่ยวลูกเล่เม็ดพิกลนี่ลูกเมื่อกี้มาสูก็เปลี่ยวไปเลย
ที่มารู้เป็นมาจาโร่ใส่เปลี่ยวยี่สิบเลยปีนี้เปลี่ยนโร่ปีลูกชิ้นมีมีโร่ชิ้นเดียวเช่นอะไรกูไปเจ้าลงเล่นไม่เชื่อว่าเรื่องลูกเรื่องมีอะไรชิ้นเดียวเนาะดูโร่กูไปเชื่อมาไม่มีเรื่องน่าไรเจ้ฉันไม่รู้ว่ากูเอลูลูเรื่องชิ้นเดียวเช่นปีลูกชิ้นฉันมารู้รู้ว่าจะมาเลยจ้าโร่ไม่อยากที่ส่วนยังไม่รู้อยากบุรีเอซึ่งช้ามาจังช่วยบิดตัวลูกจ้าเลยคุณเชื่อมาจ้าโร่เอลูกยูจังช่วยบุรีไม่ยา
เรื่องสิ่งเดียวเลยตัวเราไปสามสี่เดือนขาจาโร่ลงมึงห้าจ้าวเลยเนาะเออสูโร่ปูบีแค่แค่พี่ตาบอกเช่นเอ็งเนี่ยว่าสูโร่เช่นบอกเนาะจะมาเราไม่อยากตีแค่แค่พี่แม่เลยชิงห้าสาวตาลุยอะไรคู่ว่าชีพสุดาเลยเตียงมาเตียงก็ตุ้มมามาเลยไม่ใช่จ้าวเลยเนาะเอ็งเนี่ยว่าสูโร่จะมามาไม่ใช่ชาเตียงมาใช่เลยชาเตียงมาใช่เลยอะไรเออดีมาเช่นไม่ใช่ชามาช่วยเตียงดีด้วยตัวลุยอะไรงั้นไม่ผู้มาเตียงละไม่เลยงั้นไม่อยู่อันนี้
ပြီးလို့ရှိရင်မြန်မာပြည်မှာလည်းပဲမိသားစုရှိတဲ့လူဆိုရင်မပေါ့နိုင်ဘူးပေါ့ရှင်ခါတိုင်းဆိုရင်ပို့ရတယ်အခုကသူ့ကိုလည်းကိုမကဲနိုင်ကိုယ်ကိုလည်းသူမကဲနိုင်နာရေးတွေဖြစ်တဲ့ခါကျတော့လည်းမတွားရဘူးအဲ့လိုလိုမျိုးပေါ့နော်တအားကြီးတခါလည်းမကြုံဘူးတဲ့ဟာလေးရှိရတယ်ပေါ့ဒီလိုခက်ခဲပြီးကြုံရတဲ့အချိန်မှာငွေရည်ကြီးကိုယ့်ရဲ့မြန်မာနိုင်ငံကိုပြန်ဖို့ဆိုတာမှာကရောဒါ ဒီနေ့ကတော့ကျွန်မတို့ဖက်မှာဆိုရင်ထိုင်းတွေကအခုမြန်မာရှေ့ပြောင်းလို့သမားတွေကပြောပြကြပါတယ်မြန်မာနိုင်ငံအတွင်းကမိသားစုဆွေမျိုးတွေထဲမှာလဲကိုဗစ်ကြောင့်လူလဲခံနေကြတဲ့သူတွေရှိနေပြီးသူရဲ့မိသားစုဝင်တချို့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲဆုံးပါခဲ့တယ်လို့မခင်မဆူကပြောပြပါတယ် ကိုဗစ်ကြောင့်လူလဲခံနေကြတဲ့သူတွေရှိနေပြီးသူရဲ့မိသားစုဝင်တချို့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲဆုံးပါခဲ့တယ်လို့မခင်မဆူကပြောပြပါတယ်
ကူးဆိုကျမတို့ဆိုကူးဆိုရင်လော်တောင်းချထားခံရတယ်ကျမတို့ဆိုရင်ဒီရက်ွက်ထဲမှာစီဟုံးပုံစံနဲ့နေနေရတယ်အဲကူးဆိုဖယ်မခွင့်ဘူးဖယ်လဲမခွင့်ဘူးဖယ်မခွင့်ဖယ်သားရဲ့ဖယ်သားလေဒီကုန်းမတက်လို့မရအောင်လှေသားကြီးကြောက်လေအခုငါးတင်နေငါးချတယ်ပြီးတာနဲ့ကန်းခွာပြီးတော့ကန်းနေနေနဲ့ခွာထားပြီးတမီးရမှာအခုနေနဲ့ကန်းနဲ့ဝေးနေရနာမှာကြောက်ချပြီးထားတယ်သူတို့ဒီရေခဲချတဲ့ညီမပြန် ဒီကိုဗစ်ကာလမှာအခုကိုချီတာနဲ့ပိုစားနေရတယ်သူတို့ပြီးတာမပြီးတာသူတို့ကံသူတို့ဘလိုဘလိုကြီးဆက်နွယ်ပြီးပြီးလဲတော့မကြည့်ကြဘူးပေါ့နော်အခုတချို့ဆိုရင်မရတဲ့လူကြီးရှိတယ်ရတဲ့လူကြီးရှိတယ်အခုလဲလော်ဒေါင်းကအခုဆိုရင်ဒီထဲအခုရက်ွက်လော်ဒေါင်းချထားတာစီးဟုံးကတော့ဒီ၄ရက်နေဖြစ်နေမယ်လို့တော့ပြောတာပဲဒါမင်းတရဝင်တော့မကြားသေးဘူးညာထားတဲ့နဲ့အခုနောက်ထပ်ကြတော့ခေနဲ့အခုဖလီသားတွေနဲ့ဒီကျမတို့ရဲ့ဒီဂျွာခိတ်ကနန်းခိတ်ကြီးဆိုရင်ကျမတို့ကဟိုအားလောက်မှမဟုတ်အဲနောက်ထပ်15ရက်ပြန်ပြီးတော့လော့ဒေါင်းထပ်ချခံတာအရန်တော့ခက်သေးတာပေါ့နော်စာဝတ်မီကြီးကအစအကုန်လုံးကျက်တဲ့ကုန်ကြီးတော့
အခုလိုကိုဗစ်ကြောင့်ကျက်တဲ့တွေကြုံနေရတဲ့အချိန်မှာရွှေ့ပြောင်းလုပ်သမားတွေအတွက်စာဝတ်နေရေးကူညီထောက်ပံ့ပေးတာတွေကျန်းမာရေးအသိပညာပေးတာတွေပို့ပြီးတော့ရှိစေချင်တယ်လို့လည်းမက်ခင်မဆူကပြောပါတယ်လက်ရှိမှာထောက်ပံ့ပေးသူတချို့ရှိပေမဲ့လို့လုံလောက်တဲ့ထောက်ပံ့မှုတွေတော့ရှိမနေဘူးလို့သူကပြောပါတယ်
။အများဆုံးတော့မဟုတ်ဘူးပေါ့နော်။အခုကျမတို့ထိုင်းမှာဆိုရင်အရင်ပထမ3-4ဝါဆိုလို့ရှိရင်ထိုင်းကျက်ချင်းနေပေါ့။စဖာကန်ချားထိုင်းအဲ့ဒါတော့ကူညီပေးတဲ့ထိုင်းကျက်ချင်းနေပေါ့။သူတို့ရိတ်ခါလေးဟိုစပုံ6တွေပေါ့နော်။ဒီတပုံမှာတော့သူတို့မကူညီမပေးဘူးရှင်။အဲ့လိုမျိုး FED တို့ဟိုတော့ထိုင်းတို့ Met Foundation, Edaria, Nanaba Palido, she did it. Oh, Mutami send me where they looked at it, tomorrow Mutami, oh, say Kun Ah, Chisida Bona, Akuloko Becalama, New the Media, New Dali Taku, Bobido, say Pizzi moving Yajare, New Dali, New the Media, Lomisilo, Jumper moving Yare, Edaleo, tomorrow at the Nandi, Babido, Sayaling, Ayali Bono, Sude, Ilusi, and then Papa, Sale, Mamali, Edali.
ကျွန်တော်ကကြယ်လင်းနဲ့နည်းနည်းလေးပြေးတာလေးတွေလို့ရှိနေတယ်။အဲ့လိုလက်ရှိထိုင်းနိုင်ငံမှာကတော့ကိုဗစ်ကူးစက်မှုတွေကနေစဉ်တထောင်နဲ့နှစ်ထောင်ကြာမှရှိနေစေဖြစ်ပြီးသေဆုံးသူရာခိုင်နှုန်းရှိစေဖြစ်ပါတယ်။ကိုဗစ်ကကွယ်ဆေးထိုးတာတွေပိုပြီးလုပ်လာတဲ့ဆိုပေမဲ့ကကွယ်ဆေးထိုးပြီးသူဦးရေကနိုင်ငံရဲ့ဆေးရကိုင်းနှုန်းတော့မရှိပါဘူး။ကိုဗစ်ကြောင့်ထိခိုက်ခဲ့ရ Sura Tinta Yin, Tidin Ben Mutami Kanabu, Timabe Yanawi Pivashin, Tima Kindu Pivashin. Makimji Tweetin Jaya Mutami Kanab Separation, a good karate to dust on the American to create a season with Levi Baume, the Kudabado, October Donsa Dia Majaya May, Halloween Puero Go, America Mabalupian since Saint Reja Vadale. တခါအမေရိကန်မှာနှစ်ကုန်အထိပွဲတော်တွေဆက်တိုက်ရှိနေတဲ့ပွဲတော်ရာသီကာလကုန်စည်နှုန်းတွေမြင့်တက်နေတဲ့အကြောင်းနဲ့လမ်းနဲ့ချီခန်းစားနေရတဲ့ကိုဗစ်နောက်ဆက်တွဲဝေဒနာဆရာတွေကိုကိုအောင်အောင်ကစူးစီးတင်ပြပေးထားပါရစေ။
ဟောလိုဝင်းရာသီအတွက်ရွှေပြုံသီးကမပေါင်းဖြစ်ပါဘွဲတော်အတွက်ရွှေပြုံသီးမို့လို့ရမှာနဲ့အလှဆင်မှုအတွက်ရွှေပြုံသီးတွေကိုစိုက်ခင်းနေမှာစိတ်ကြိုက်သွားရောက်ဝဲယူနိုင်တယ်လို့ဘယ်သူကအကြီးဆုံးရွှေပြုံသီးဆိုင်ငံလဲဆိုတာကိုလည်းပြိုင်ပွဲကျင်းပကြပါတယ်ဒီအကြောင်းကိုတင်ပြပေးရမယ်အမေရိကန်ရဲ့ဒလေးတစ်ခုဖြစ်တဲ့ဟောလိုဝင်းပွဲတော်ကိုအောက်တိုဘာ30ရက်နေ့မှာကျင်းပမှာ California Pine Lame Kayama Suyin, Lumio Panzo Nitanja B, Louie Kunase Yarano Pide Toman Joha, America Mam we Pwaged Rim Hotaja, Badazaga Panzo Mucha and Mare, B and Angani Shipon Chichadu Ua.
Dinema Tem Nidonga Dima Lutero Nevare.
Halloween Matangema, Shipion Ginego Toya Lepacharagaro, Kaliri Chipi, Kazani Museum Le Sogazani Mare, Ditagan Upite Akesh Patega.
Bumpkin Pie all over.
Shipion Nidi, Niagama, Tuyadalu, Yata, Sazia, Sai, Museum, Alo Shibare.
Luigi Kakaro, a cheese on Shipion D, but do sign in Lesurago, Tanjavare, California, Tamai Maro, a cheese on Shipion D, Chawa, Kuzanga Kilo, Legend Shipi, Dola, Tono Neangaze, Sukutaware, and Namia Pine, Washington Maro, a legend Kuya, Kuze, Lake Kilo, Shide, Shipion D, Panshina, Tongkuran, Korea, Saku, Dola, Sukutaware, yeah. About one ma, Gonzi Po Samu Nong Lichan Chani Raja, a good lame, Alaye, Ziwe Yadima, Ziwe Dwayne, Yuiche, where you see a Shava Mune, Gonze no Chiminari go inside Yala, Nanji Shijang, Twenty Duriga Tunda Pare, Tijang Tinta Piame. Then you put some Kekeja, Modoka, Kumitaga Salo, ain't don't be see, to go don't be see, Zeta Nangwe Chin Nisayam Nirawa, Dionangani, Tolo de Pisile Gumayu Tonsweare, Siwai Lungan Risuine, Gonze no Chimine Tango, Yensang Niare, a good kama, Pisip Mayuara, Pukakela Lupiovare, Greater Than Games Company CEO, Paul Pandaga.
If we're going to get a 40-foot cargo container from...
...Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-Mho-Shanghai-Shaykan-Dama-
ပါတယ်အမေရိကနဲ့ကမ္ဘာတစ်ဝှမ်းမှာသက်ဆိုင်ရာနေရာရစီပို့ပေးဖို့ကြံနေတဲ့တရုတ်နိုင်ငံကလာတဲ့ကွန်တိန်နာအများပြားရှိနေပါတယ်ကမ္ဘာကုန်စည်သယ်ယူပို့ဆောင်ရေးအကဲခတ်ခရစ္စတိုဖာတန်က
This is a problem we don't have enough truck drivers
ကျွန်တော်က truck ကောင်းမောင်းသူအလုံးလောက်မရှိဘူးဖြစ်နေတာပါ
လွန်ခဲ့တဲ့နှစ်ကစီးပွားရေးလုပ်ငန်းတွေရပ်ကုန်တော့အလုပ်ကောင်းတဲ့အမေဇုန်ကုမ္ပဏီမှာသွားလုပ်ကြပါတယ်အခုကျတော့သူတို့ပြန်ပြောင်းလာကြတော့ပါဘူး
မလေးရှား၊ဗီယက်နမ်၊တရုတ်နိုင်ငံတွေအပါအဝင်အာရှတလောမှာကိုဗစ်ကာကွယ်ဆေးရှာပါတာကြောင့်ဒယ်လ်တာမျိုးကွဲကူးစက်မှုတွေဖြစ်ပွားခဲ့ပြီးဆေးရုံတွေပိတ်ခဲ့ရပါတယ်ရလက်အနေနဲ့ကတော့ဈေးကွက်အတွင်းကုန်ပစ္စည်းရှာပါခဲ့ပါတယ်တရုတ်ပို့ကိုတစ်ခုတည်းပေါ်မီကိုအားထားမှုဟာကမ္ဘာတဝန်းကုန်စည်စည်းစိမ်မှုနှောင့်နှေးချက်ကြရတဲ့အကြောင်းရင်းဖြစ်တယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့ကယ်လီဖိုးနီးယားကအမေရိကအကြီးဆုံးစစ်ကမ်းတွေမှာစုပုံနေတဲ့ကွန်တိန်နာ၅သီးလောက်ကိုအမြန်ဆုံးတည်ယူပို့ဆောင်ပေးသွားမယ်ဆိုပြီးပြောထားတာပါဒါပေမဲ့လည်းတခြားခက်ခဲရင်ဆိုင်ရနိုင်ခြေကိုလည်းထောက်ပြကြပါရယ်မီရှိဂန်ပြည်နယ်တက္ကသိုလ်ကုန်စည်တည်ယူပို့ဆောင်ရေးဘာသာရပ်ဆိုင်ရာပမောက္ခဂျေးစင်မင်လာက
Even if things are moving off of the boats faster
ဒီမောဝပစ္စည်းတွေခက်မြန်ချနိုင်တောင်မှကုလောင်တွေကပုံမှန်အချိန်ပဲဖွင့်တာဆိုတော့ပစ္စည်းတွေကိုဘယ်လိုအမြန်ပို့နိုင်မှာပါလဲ
ကုန်စည်ပို့ဆောင်ရမှာမြန်ဆန်ထိရောက်တဲ့လေကြောင်းကိုအသုံးပြုမယ်ဆိုရင်လည်းဇယိစကကြီးတာကြောင့်ဒီနီးလန်းဟာတိတ်အလုပ်ဖြစ်မှာမဟုတ်ဘူးလို့ဆိုရတယ်။အခုလိုအခြေအနေတွေကြောင့်နှစ်ကုန်အားလည်းရရာဒီရောက်ဖို့သတင်းပတ်တာလိုတော့ချိန်မှာဈေးဝယ်သူတွေအနေနဲ့ကုန်စည်နှုန်းကြီးပြီးတော့ပစ္စည်းလက်ဝယ်ရရှိဖို့အခက်ကြုံရနိုင်တယ်လို့ကြေညာသူတွေကပြောရတယ်ခင်ဗျာ။ကားချာရှိစွာမောပန်းနှွမ်းနေတာစိတ်မချလင်းတာအိမ်မရတာနှလုံးပြဿနာနဲ့အသက်ရှူရခက်ခဲတာတွေဟာ long covid ယောဂလက္ခဏာတွေဖြစ်ပါတယ်ကိုဗစ်ယောဂအပြင်းထန်ကစားပြီးနောက်ပိုင်းမှာအခုလိုလက္ခဏာတွေဓာတ်နဲ့ချီခံစားရတဲ့ဝေဒနာတွေကိုဘယ်လိုကုသမှုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးရမယ်ကိုဗစ် -19 ယောဂကုသမှုခံယူပြီးနောက်ပိုင်းမှာဒီယောဂရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားရကြောင်းလူအတော်များများကပြောလာပါတယ်ကိုဗစ်ကူးစက်ခံရသူတွေရဲ့ဆက်ရှိရာဂိုင်းနှုန်းလောဟာလအတန်ကြာတိပုံမှန်အနေထားကိုပြပြန်ရောက်ဖဲယောဂါတန်ကိုခံစားရကြောင်းဂျမိုင်းဆိုင်ရာလုပ်ငန်းခွင်ကိုစောင့်ကြည့်တဲ့ Fair Health အဖွဲ့ကြီးကပြောပါတယ်လွန်ခဲ့တဲ့နှစ်ကကိုဗစ်ယောဂါကူးစက်ခံရတဲ့အသက်14နှစ်အရွယ်စီယန်နာမော်တန်က
Oh, my smells came back, but they came back all like completely
different. And then they had a car, man. And then they had a car, man. And then they had a car, man. Robot, you know, and then they had a car, man. And then they had a car, man.
ဆရာဝန်တွေကတော့အခုလိုခံစားရတဲ့လက္ခဏာတွေကို long covid လို့နာမည်ပေးထားသလို WHO အဖွဲ့ကြီးကတော့ covid ရောဂါအပြင်းထန်ခံရပြီးရှားရှည်စွာခံစားရတဲ့နောက်ဆက်တွဲလက္ခဏာ post covid လို့ခေါ်ပါတယ် WHO ပြောခွင့်ရ Janet Dias က
It occurs in individuals with a history of SARS coronavirus 2 လို့ခေါ်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာရှိခဲ့ဘူးတာတွေမှာဖြစ်လို့ရှိပြီး3လကြာနောက်ဆက်တွဲဝေဒနာတွေခံစားရနိုင်ပါတယ်ဒါကိုပျောက်ကင်းအောင်မကုသနိုင်ပါဘူ
းအမေရိကန်ကူးစက်ရောဂါထိန်းချုပ်တာစီဌာန CDC ကချောင်းဆိုးရာခေါင်းကိုက်တာအိပ်မပြောရာမောပန်းနေတာစတာတွေပါဝင်တဲ့ရောဂါလက္ခဏာ18မျိုးလောက်ခံစားနိုင်ရကြောင်းပြောပါတယ် Stanford PEX ဆေးကင်းကဒေါက်တာ Linda Gans က
Fatigue is a really common symptom. It's a really dominant one.
မောပန်းတာနဲ့တွဲလျက်ဖြစ်တာကအာယုံစုဆိုင်ဖို့ခက်ခဲတဲ့အုန်းနောက်မကြည့်မလင်းဖြစ်တာမျိုးပါ။ဒါကအဆိုးရွားဆုံးတစ်ခုပါ။
အမေရိကန်တဝမ်းမှာ long covid center တွေများကြလာသလိုကိုဗစ်ရောဂါခံစားပြီးစိတ်ပိုင်းဆိုင်ရာထိခိုက်သူတွေကိုကူညီတဲ့အဖွဲ့တွေလည်းလူမှုကွန်ရက်မှာအများပြားရှိနေပါတယ်။စိတ်ပြောင်းလဲမြန်တာစိတ်သက်သာတာတွေကလည်းအဖြစ်များတဲ့ရောဂါလက္ခဏာတွေဖြစ်ပြီးတချို့လူမှုကွန်ရက်အဖွဲ့တွေမှာဆိုရင်တစ်ပတ်ကိုလူ 1,500 လောက်အထိတိုးလာနေပါတယ်။ covid care group ကလန်နီဘွန်ကလူနာတွေကိုပညာပေးရတာကိုအဓိကထားလုပ်ပါတယ်လို့သူကပြောပါတယ်။ကိုဗစ်ရောဂါအပြင်းထန်ခံစားပြီးနောက်ပိုင်းမှာဖြစ်ပွားတဲ့ long covid ယောဂလက္ခဏာကိုကုသဖို့နည်းလမ်းတွေရှာဖွေဖို့အတွက် NIH အမျိုးသားကျန်းမာရေး Institute ကဒေါ်လာ3,480ကုန်ကြတဲ့အစီအစဉ်ကိုစတင်နေပါတယ်ခင်ဗျာ
။ကိုအောင်အောင်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနည်းပညာအစီအစဉ်ကိုနားဆင်အောင်ပါ။ကိုဗစ်ကယောဂါကာကွယ်နိုင်ဖို့အတွက်ထိုးဆေးအပြင်တောက်ဆေးတွေကိုပါတီထွင်ထုတ်လုပ်နေကြတာမို့ဒီဆေးတွေကိုလုံခြုံစိတ်ချစွာသုံးနိုင်ဖို့အတွက်ဆေးပညာရှင်တွေဘယ်လိုမျိုးကြိုးစားဆန့်သက်နေကြပါသလဲ။ဆေးတွေအရေးအသွေးပြည့်မပြည့်စစ်ဆေးပေးနေတဲ့အမေရိကန်နိုင်ငံယူတာပြည်နယ်နယ်ဆန်လက်ဆေးသူတေသနာလုပ်ငန်းကဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါခင်စာဝင်းပြည့်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့သိပ္ပံနည်းနည်းပညာအစီအစဉ်မှတင်ဆက်ထားပါတယ်ရှင်။
COVID-19 ကာယောဂါအတွက်ကာကွယ်ဆေးထုတ်နိုင်ဖို့ကမ္ဘာတလွားစူးစမ်းရကြရမှာအခုချိန်မှာတော့ထိုးဆေးအပြင်တောက်ဆေးပါရလာနေပါပြီဒီကာကွယ်ဆေးတွေကိုစိတ်ချလက်ချသုံးနိုင်ဖို့အတွက်ဆေးပညာရှင်တွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးဆေးတွေအရေးအသွေးပြည့်မပြည့်စစ်ဆေးပေးနေတဲ့ American နိုင်ငံ Utah ပြည်နယ် Nelson Lab က Siwa Sisi Sanya Jige Do Kenza Wimpi Gu Mimian Bi Dengbya Dima Ba. Dharmazon COVID-19 Drip Dharujo Gaba Jama Yi Tana Ga Ayyipa Tongguen Chata Bire Siri Gu Jiyao Ma.
Pfizer, Moderna, Johnson & Johnson, AstraZeneca, ဒီရိုင်းဆိုတဲ့စပိန်အောင်ဆုံးတက်မှာပါတယ်ကိုဗစ်စပြီးကာကွယ်ဆေးမပေါ်ခင်တော့ကစေးတယ်ကိုဗစ်လူနာရောစေးသွင်းတယ်ဆိုတော့ဆိုတော့ကလည်းရန်ဒီစီရီယာဆိုတဲ့အတူဆိုလို့ရှိရင်လည်းဒီရိုင်းဆိုပြီးနောက်မှာပါတယ်သူကြတော့ထိုးစေးဒီတစ်ခုကတော့တောက်စေးတောက်စေးဆိုတော့ဘာပို့ပြီးတော့အဆင်ပြေသွားလဲဆိုတဲ့ခါကျတော့ထားဖို့ပယ်ယူရတယ်ဒါဒီပို့ဆောင်ရေးတွေမှာပို့ပြီးတော့အဆင်ပြေသွားတယ မလို့သူကစိတ်ကပ်တင်းနေဖြန့်လို့ရတယ်။ဒါကြာလည်းနည်းနည်းပိုခံတယ်ပေါ့နော်။အဲသူရဲ့အားသာချက်တွေအများကြီးပိုပြီးတော့ရှိတယ်။နောက်ပြီးတော့သူကထိုးပေးမဲ့လူမလို့တော့ကိုယ့်အနေကိုအိမ်မှာရေနဲ့တောက်လို့ရတယ်ဆိုတဲ့ခါကျတော့အဲဒီတော့လည်းအများကြီးပိုပြီးတော့အကျိုးတရားမှုကပိုပြီးကျေပြတယ်ပေါ့နော်။အဲဒီဟာတွေအကြောင်းမလို့သူတို့ကတော့ဒီဟာဘုံတို့မှာ30ရက်နေဟိုသူတို့ဖြန့်လို့ရအောင်လို့သူခွင့်ပြုမဲ့ရပြီးအောင်သူဖြန့်လို့ရအောင်ဆိုပြီးတော့ဥတည်နေတယ်။ရမရတော့ကျမတို့အချိန်လေးပေါ်မှာဆိုအဲ့ပေါ်မှာလည်းကြည့်ရမှာပေါ့။ဟုတ်။ဟု
တ်ဆိုတော့ထိုးဆေးတွေရောတောက်ဆေးတွေရောပေါ့နော်အခုပေါ်လာနေပြီအဲ့ဒါမှဒီဆေးတွေရဲ့စိတ်ချမှုအတွက်ကိုဒေါက်တာဇာဝင်းပြည့်တို့တက်ခွဲခန်းဌာနနေဘလို့စမ်းသပ်ပေးလဲအဲ့ဒါလေးပြောပြပေးပ
ါဟုတ်ဆိုတော့ဆေးရတော့အမျိုးမျိုးစားရတော့ဆေးဒီ FDA ရဲ့ခွင့်ပြုမိတ်တခုကိုရဖို့ဆိုလို့ရှိရင်တို့ရဲ့သတ်မှတ်ချက်အမျိုးမျိုးရှိရဲ့ဒီဆေးရဲ့အာနိသင်တကယ်ထိရောက်သလားအာနောက်ပြီးတော့ဟိုဘေးရဆိုချိုဘယ်လောက်ရှိကြလဲအဲ့ဒီဟာတွေပြင်ဖို့ဒီဆေးရဲ့ packaging ကိုလည်းသူတို့ကကြည့်ရတယ် packaging ကိုဥမာဒီတောက်ဆေးဆိုလို့ရှိရင်ဒီတောက်ဆေးကိုထည့်မဲ့ဟိုဆေးကပ်လေးခဲကပ်လေးတွေဒီတောက်ဆေးနဲ့သွားပြီးတော့ဓာတ်ပြင်မှာဒါမျိုးလေးရစားကျမတို့ဌာနအတွက်ကကြတော့ထိုးဆေးတွေကိုစစ်ကြထိုးဆေးတွေမှာဆိုလို့ရှိရင်ထိုးဆေးမှာပါတဲ့ပါဝင်တဲ့ပစ္စည်းအပြင်တခြားဘာမှမပါသူရှိဘူးပေါ့နော်ဘာလို့ဆိုတော့ကာကွယ်ဆေးတွေထုတ်တဲ့အခါမှာပြီးတော့ manufacturing process တွေတော့တုတ်ထုတ်မယ်ဆိုလို့ရှိရင်အလုံးကြီးဘဏ္ဍာအဲ့လိုမျိုးထုတ်မယ်ဆိုလို့ရှိရင်ဆိုတော့ဒီတုတ်ထုတ်ထုတ်လိုက်တဲ့အချိန်မှာတုတ်တိုင်းမှာတော့ quality မှီပါတယ်ဆိုတော့ record ရှိရတယ်။တကယ်လို့မှီဘူးဆိုလို့ရှိရင်ဒီထုတ်ထားတဲ့ဟာတစ်ခုလုံးကိုပြစ်ပြစ်ပြီးတော့တော့နောက်တစ်ခုပြန်ထုတ်ပါ။အဲ့တော့ဒီ quality control အရင်အရေးကြီးတယ်ပေါ့
။ဒီလိုမျိုးစစ်ဆေးတဲ့အခါမှာတွေ့ရောတွေ့လား။ဒီအမျိုးပေါ့နော်။ဆန်ဟို quality မမှီတဲ့ဆေးမျိုးရောရှိပါလား။
ကြည့်ပိုက်တွေကနေပြီးစင်တာတို့ဒါမဟုတ်ဒီစီကြီးတွေပေါ့နော်ဒီသလောင်ကန်ကြီးတွေကနေပြီးသလိုဒီဆေးတွေကိုတို့ထွက်လာတဲ့ဟာတွေအဲ့လိုမျိုး manufacturing process မှာတနည်းရရမှာသူတို့ကအမှုန်လေးတွေထွက်တယ် particulate matter ဆိုတဲ့ဟာရှိအမှုန်လေးတွေပါလာတဲ့ဟာကိုကျွန်တော်တို့ကဒီစက်ထဲမှာစစ်တာတို့ microscope နဲ့ကြည့်ပြီးတော့ကြည့်တာအဲ့လိုမျိုးလောက်ရတယ်လောက်ပြီးရခါကျရင်တကယ်လို့သူတို့ကနေပြီးတော့ဘယ်နာကလိုနေတာဘယ်နာကပါလာတာလည်းမသိဘူးဆိုလို့ရှိရင်အဲ့ဒီခါကျတော့ကျွန်တော်တို့က like microscope advanced microscope နဲ့ကျွန်တော်တို့ထပ်ပြီးတော့တက်ခွဲထိုက်ကြည့်ရတယ်အဲ့လိုမျိုးဟာမျိုးရှိရဆိုတော့သူတို့မမှီဘူးဆိုလို့ရှိရင်သူတို့ကပြန်ပြီးတော့လိုက်တယ်ဘယ်နေရာဘယ် process မှာသူတို့မမှီခဲ့တာလဲဆိုတော့နောက်ဆုံးဒီဆေးပလင်းရလာပြီးပြီဆိုတဲ့အချိန်မှာဒီပိုက်ရေပိုက်မှာဖြစ်ခဲ့တာလားဒါမှမဟုတ်လောင်ကန်မှာဖြစ်ခဲ့တာလားဒါမှမဟုတ်လူထုတ်တဲ့နေရာမှာအဆင်မပြေတာဒါဘယ်နေရာမှာချိုရင်းသွားရဆိုတာလာပြန်လိုက်တယ်ပေါ့နော်ဆေးမျိုးမျိုးမှာသူတို့ကဘယ် startup ကိုသူတို့ကမှီအောင်လို့သူတို့လုပ်တာလဲဆိုကျွန်တော်တို့အခုဒီ US မှာလုပ်နေတဲ့ဟာဆိုလို့ရှိရင်သူက United States Pharmacopoeia ဆိုတာ Pharmacopoeia ဆိုတာ USP ဆိုတာဆိုရှင်သူတို့ particulate matter ဆိုလို့ရှိရင်ဒီအမှုန်လေးတွေကဘလောက်အဲဥမာ25 milliliter ဆိုဘလောက် milliliter မှာဘယ်နှမှုန်လဲရှိရဆိုတော့သူတို့အဲ့လိုသတ်မှတ်ချက်ရှိအဲ့သတ်မှတ်ချက်ကို fail ဖြစ်တယ်ဆိုလို့ရှိရင်ကဲမရဘူးကိုရီးယားနေလို့ဆေးရ quality မမှီဘူးငါတို့ဆက်လိုက်တဲ့ဟာမှာအဲ့လိုကြရဆိုလို့ရှိရင်တို့ကဘာကြောင့်ကြရလဲဆိုတဲ့ဥစ္စာကိုတို့မှာဟို record တို့မှာရှိရတယ်။နောက်ဘယ်နေရာမှာတို့ဒီကြရတဲ့ဟာ remedial action ဆိုတဲ့ဟာပါဒါ FDA ရဲ့သူရဲ့ CFR Code of Federal Regulation ကြီးအရာပါပြန်ပြီးတော့စစ်တာတယ်ပြန်ပြီးစစ်ပြန်တို့ကတို့ကို audit ပြန်ဝင်လာတိုင်းမှာဘလို့စစ်တယ်အတုတ်တိုင်းမှာဘလို့စစ်တယ်ဆိုတော့အဲ့လိုမျိုး folder ကြီးတွေနဲ့ထားရတယ်ကျမတို့ဘက်ကနေပြီးတော့စစ်သမျှဟာတွေအကောင်လုံးကျမတို့ record keeping ထားရတယ်အဲ့ဒါမှ FTP တဲတဲ့ချိန်လာပြီးတော့စစ်မယ်ဘယ်ဟာမဆိုကျမတို့ကထုတ်ပြမယ
်ဆေးကိုထိုးဖို့အတွက်ကိုစိတ်မချပဲဖြစ်နေတဲ့လူတွေအတွက်ဆိုရင်ဒီလိုမျိုးစစ်တယ်ဆိုတာသိထားရပေါ့နော်စိတ်အေးရတယ်တခုစိတ်အေးရတယ်ပေါ့နော်ဆိုတော့ David ဆိုးကျိုးတွေကဒီဟိုမတန့်ရှင်းမှုတွေကနေဖြစ်လာနိုင်တယ်ဆိုတော့ဘယ်လိုမျိုးအဓိကပေါ့နော်ဘယ်လိုမျိုးဟာတွေမတန်ရှင်းဘယ်လိုမျိုးဖြစ်တယ်လဲဘေးရက်ဆိုကြဘာရှိတယ်လဲအဲ့ဒါလေးပြောပြပေးပါအ
များကြီးရှိနိုင်တယ်အတမတဲမှုမျိုးမျိုးရှိရောမပါသင့်တဲ့ဖြစ်စီတွေပေါ့မတန်စင်တဲ့ဥစ္စာဖြစ်တဲ့ဟာမျိုးဆိုလို့ရှိရင်လူကငယ်ငယ်လေးအလယ်ကြီးဖြစ်တာလောက်ကနေပြီးတော့ဓာတ်မတဲမှုပေါ်မူတည်ပြီးတော့ဒါမှမဟုတ်ဘေးရက်ဆိုကြပေါ်မူတည်ပြီးတော့အဲ့လိုအစဉ်စဉ်သူအသက်ဆုံးရှုံးနိုင်တဲ့အထိ riskရှိရယ်ဆက်ခါကျွန်မတို့လည်းဒီလိုစိတ်ကြရတဲ့အချိန်မှာဆိုလို့ရှိရင်လူတွေကိုဒုက္ခမဖြစ်စေအောင်လို့ကိုယ်တွေကနေပြီးတော့အတန်းနိုင်ဆုံးစစ်ပြရတယ
်ဒေါက်ခင်ဆာဝင်းပြည့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်တရားစီနောက်တစ်ပတ်မှာပြန်ပြီးဆက်ကြရမယ
်ဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ခဲ့တာပါရှင်အခုလိုမျိုး VOA ကနေပြီးတော့ဒီရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်နေတဲ့အစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးတဲ့သတင်းတွေကိုအစီအစဉ်တွေကိုအချိန်မရွေးနားဆင်နိုင်ကြည့်နိုင်ဖတ်နိုင်ပါတယ်ရှင် VOA ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်ဒီနေ့တောက်ကြနေညပဲအစီအစဉ်တွေအဆုံးသတ်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကတက်တဲ့အချိန်ညပေးပါအောင်မရှင်
မော်ရင်ဂရဝမှာပါစီခံရသူတွေကိုစစ်တပ်ကစနေတကြနီးလန်းနဲ့နှိမ့်ဆက်မြင့်မတ်နေတဲ့ဆိုတဲ့သတင်းပေါ်အလွန်အမင်းထိတ်လန့်တုန်လှုပ်ရတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပြီးစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပါတယ်နိုင်ငံတော်မှာအစီအစဉ်တကြနှိမ့်ဆက်မြင့်မတ်တဲ့နီးလန်းကိုမြန်မာစစ်အစိုးရကအသုံးပြုနေတယ်ဆိုတဲ့သတင်းတွေပေါ်အလွန်အမင်းထိတ်လန့်တုန်လှုပ်ပြီးအမျက်ထွက်ရတယ်လို့စိတ်ထိခိုက်ရပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်မြန်မာနိုင်ငံမှာနှိမ့်ဆက်မြင့်မတ်တဲ့သတင်းတွေကိုခိုင်လုံတဲ့စုံစမ်းစစ်ဆေးမှုလုပ်ရမှာဖြစ်ပြီးအဲဒီလိုရမျိုးကျူးလွန်သူတွေကိုသူတို့လိုရအတွက်တာဝန်ခံမှုရှိအောင်လုပ်ရပါမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးကိုတိုင်းပြည်လူဦးရေ35ရာခိုင်နှုန်းထိုးပြီးပြီလို့အာဏာသိမ်းစစ်ကောင်စီဘူဂျုံမူကြီးမင်းအောင်လှိုင်ကပြောပေမဲ့ Riders သတင်းဌာနရဲ့ကိန်းဂဏန်းတွေကတော့အဲဒီထက်မကညှော်နေတာကိုတွေ့ရပါတယ်။ COVID-19 ရောဂါကာကွယ်ထင်းချုပ်ကုသရေးဆိုင်ရာ73ကြိမ်မြောက်ညှိနှိုင်းအစည်းအဝေးတွင်အော်တိုဘာလ28ရက်နေ့ကဘူဂျုံမူကြီးမင်းအောင်လှိုင်ကအဲလိုပြောခဲ့တာပါ။ Riders သတင်းဌာနကတော့အော်တိုဘာလ18ရက်နေ့အထိလူဦးရေ 14.6 ခန့်တော့ကာကွယ်ဆေးထိုးပြီးပြီလို့ပြသပါဗျာ။မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံရွှေလီမျိုးကနေထွက်သွားခြင်းသူတွေကိုယ်စီနဲ့ကိုအနည်းဆုံး9ရက်တိကျခွင့်ရမယ်။တင်းကျပ်တဲ့သတ်မှတ်ချက်ကိုဆက်ပြီးထားသွားဖို့လိုအပ်တယ်လို့ရွှေလီဒုတိယမြို့တော်ဝန်ရန်မိုးကသတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားပါဗျာ။တိတ်ပြီးခက်ခဲတဲ့အချိန်ကာလကိုမြို့နေလူစုဖြတ်သန်းနေကြရတယ်လို့လည်းဒုတိယမြို့တော်ဝန်ပြောတာကိုကိုးကားပြီးရွှေလီမြို့ကွန်မြူနတီပါတီရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါဗျာ။ရွှေလီမြို့ဟာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးဆိုင်ရာအပြင်းထန်ဆုံးကန့်သတ်ချက်တွေချထားတဲ့မြို့တွေကတမျိုးဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပိုရိုင်းမင်းကြီးဖရန်စစ်တို့ဒီကနေ့ဗာတီကန်နန်းတော်မှာပြည်ဆိုပါတယ်။အီတလီနိုင်ငံရောမမြို့မှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးမှာတိုင်ရင်ပိုရိုင်းမင်းကြီးနဲ့သမ္မတဘိုင်ဒန်တွေ့ဆုံတာဟာပုဂ္ဂလိကရေးရပိုင်းအနေနဲ့ရောနိုင်ငံရေးပိုင်းအနေနဲ့ပါတွေ့ဆုံတာဖြစ်တယ်လို့သမ္မတအင်ဗီဒိုကအစောပိုင်းမှာပြောထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းကနောက်ဆုံးရသတင်းတွေကိုကြေညာပေးခဲ့တာပါ VOA မြန်မာပိုင်းရဲ့အောက်တိုဘာလ29ရက်တောက်ချနေညပဲ VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးတော့စက်ပိုင်းအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်နောက်ပါစနေနေ့မနေ့ VOA အစီအစဉ်တွေကိုတော့လိုင်းတို25 40 51လိုင်းလက်မီတာ190တို့ကနေပြီးတော့လဲဖမ်းယူနှาศင်နိုင်ပါတယ်ရှင် VOA အစီအစဉ်တွေကိုနှาศင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ် VOA အစီအစဉ်တွေကိုအကြံပေးခြင်းနဲ့ဆိုရင်တော့ burmese.voanews.com စီကိုစာရေးသားပေးပို့လို့ရပါတယ်ရှင်ကျွန်မဆုမြတ်ပါမှာThank you.
This program has come to you from the Voice